နိုဝင်ဘာလ23ရက်တူရကီနိုင်ငံအခြေစိုက်အနာတိုလူအေဂျင်စီသတင်းမှာမြန်မာနိုင်ငံအတွင်းသတင်းသမားတွေဘေးအန္တရာယ်နဲ့ရင်ဆိုင်နေကြတဲ့အပေါ်ဝန်ထမ်းစိုးရိမ်ကြောင်းကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာအကြီးအကဲကပြောဆိုတယ်လို့ဖော်ပြပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကစာနယ်ဇင်းအက်ဒီတာတူဦးကိုရန်ကုန်မြို့စစ်ခုံရုံးတရုံမှာတကပိတ်ဆစ်ဆဲခဲ့ပြီးတရားစွဲဆိုပြစ်ဒဏ်ချမှတ်ခဲ့တာပါ။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းပြီးကတည်းကစာနယ်ဇင်းသမားတွေတိုက်ခိုက်ခံနေကြရပြီးလူအခွင့်အရေးအကြီးအကျယ်ချိုးဖောက်ခံနေရကြောင်းအရင်ကလည်းစစ်အစိုးရတွေလက်အောက်မှာတည်င်းတွေကိုစင်စါဖြတ်တောက်ထိချုပ်ခဲ့ကြောင်းကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးမီရှယ်ဘက်ချလက်ကပြောပါတယ်ပြီးခဲ့တဲ့မေလကရန်ကုန်ခြေစိုက်ဖရန်တီးယားမြန်မာတည်င်းစာရဲ့အက်ဒီတာတူဖြစ်သူဒန်နီဖင်စတာရန်ကုန်လေးစိတ်မှာဖမ်းဆီးခံခဲ့ရပါတယ်တောက်ကြနေ့ကတော့သူ့ကိုမတရားသိမ်းတဲ့ဆက်ဆက်ပတ်သက်မှုလူဝင်မှုဥပဒေချိုးဖောက်မှုစစ်တပ်အပေါ်အမုန်းပွားအောင်သူထိုးမှုစတဲ့ပုံမှန်တွေနဲ့တရားစွဲဆိုခံခဲ့ရပြီးထောင်ဒဏ်17နှစ်ချမှတ်လိုက်တာပါဒါအပြင်အက်ဒီတာဒန်နီဖက်စတာအပေါ်အကြမ်းဖက်မှုတပ်ဖြတ်ရေးဥပဒေနိုင်ငံတော်သစ္စာဖောက်မှုဥပဒေတွေနဲ့လည်းရင်ဆိုင်ရအောင်မှာဖြစ်ပါတယ်နိုင်ငံတွင်းမှာဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းပြီးထိန်းသိမ်းခဲ့တဲ့စာတမ်းစစ်သမားတွေနဲ့ထုတ်ဝေသူတွေအနည်းဆုံး126ဦးရှိခဲ့ပြီးအခုလက်ရှိမှာ59ဦးထိန်းသိမ်းခံထားရဆဲဖြစ်ပါတယ်။ဗတင်းသမားဖြစ်နေတဲ့အတွက်ရာဇဝတ်မှုနဲ့တရားစွဲဆိုခံခဲ့ရတဲ့ဗတင်းသမားအစီအတွက်20ရှိပါတယ်။ဒီအတွင်းဗတင်းမီဒီယာ6ခုထုတ်ဝေခွင့်ချုပ်သိမ်းခံခဲ့ရပြီးမီဒီယာလုံက20အဆိုင်ကခံခဲ့ရပါတယ်။ဒါစင်နဲ့ချီတဲ့စာတမ်းစစ်သမားအများအပြားလည်းဝရမ်းထုတ်ခံထားရပြီးပုံအောင်တိတ်ဆုံနေကြရတာပါ။ဗတင်းသမားတွေအမှုနဲ့ပတ်သက်ပြီးတရားမျှတမှုရှိတဲ့တရားခွင်မျိုးဖြစ်ဖို့မသေးကြကြောင်းလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးမီရှယ်ဘက်ချလက်ကပြောပါတယ်။ဒါပေမဲ့ဒန်နီဖက်စတာဟာမြန်မာနိုင်ငံကနေ2020ပြည်နှစ်ဇူလိုင်လကနှုတ်ထွက်သွားခဲ့ပြီးဖရန်တီးယားမြန်မာမှာလုပ်ကိုင်နေတာဖြစ်လို့ဒီနှစ်မေလမှာဆိုရင်6လရှိပြီဖြစ်ပါတယ်။ပြည်သမားတွေသတင်းမီဒီယာနဲ့အင်တာနက်အပေါ်တက်ခိုက်တာတွေဟာမှန်ကန်ပြီးလွတ်လပ်တဲ့သတင်းအချက်အလက်တွေအပေါ်အပြုနေရတဲ့လူပုံလောကအတွက်နစ်နာကြောင်းအသက်တွေကိုကယ်တင်နိုင်တဲ့သတင်းအချက်အလက်တွေပြည်သူလူထုစီကိုအရောက်ပေါ်ရမှာဖြစ်ကြောင်းစစ်တပ်အာဏာပိုင်တွေအနေနဲ့ထိသိမ်းခံပြည်သမားအလုံးကိုပြန်လွှတ်ပေးဖို့လိုကြောင်းလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးဘက်ချလက်ကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းပြီးခဲ့ကအခုထိသေဆုံးသူ1000ကျော်ရှိပြီဖြစ်ပါတယ်နိုဝင်ဘာလ12ရက် News 18သတင်းမှာတော့အိန္ဒိယမြန်မာအဝေးပြေးလမ်းစီမံကိန်းအပိတလူနေပြီလို့မီဇိုရန်ပြည်နယ်ဥဆိုရင်မှုကပြောဆိုကြောင်းသတင်းဆောင်မတစ်ပုဒ်ဖော်ပြပါတယ်မီဇိုရန်ပြည်နယ်လောင်တိုင်းမြို့နယ်မြန်မာနိုင်ငံစစ်တွေစေကံကြား94မှန်ကျော်ရှိလျားတဲ့အိန္ဒိယမြန်မာနေဆက်ဖြတ်အဝေးပြေးလမ်းတိဆောက်ရေးစီမံကိန်းပြီးဆုံးတော့မှဖြစ်ကြောင်းမီဇိုရန်ပြည်နယ်ဥဆိုရင်မှုဟာရီဘာဘူးကပြောပါတယ်အဲ့ဒီလမ်းဟာကလတန်ဘက်ဆောင်ဆက်သွယ်ရေးစီမံကိန်းရဲ့အစိတ်အပိုင်းတစ်ခုဖြစ်တယ်လို့အိန္ဒိယအတွက်အရှိတုံအာရှနဲ့ထိဆက်ရာလောင်ကြောင်းလည်းဖြစ်ပါတယ်။စီမံကိန်းပြီးဆုံးသွားရင်ကော်တကတာနဲ့ရခိုင်ပြည်နယ်စစ်တွေစေကံချိဆက်မိသွားမှာဖြစ်ပါတယ်။ဒါအပြင်ဘင်္ဂလားအနောက်ဘက်နဲ့ထိဆက်မဲ့အရှေ့မြောက်ဒေသနဲ့နိုင်ငံလုံးကကျန်တဲ့နေရာတွေနဲ့ပါဆက်ဆက်သွားမှာဖြစ်ကြောင်းလည်းမီဇိုရန်ပြည်နယ်အုပ်ချုပ်ရေးမှူးကဆိုပါတယ်။ကလတာစီမံကိန်းအောက်ကမီဇိုရန်ဆိုင်ရာလမ်းမတိဆောက်မှုအပိတလူနေပြီဖြစ်ပြီးအဲ့ဒီစီမံကိန်းကြောင့်အရှေ့မြောက်ဘက်ဒေသနဲ့ဆက်သွယ်ရေးလမ်းကြောင်းထူထောင်သွားမှာဖြစ်ကြောင်းလည်းပြောပါတယ်။မီဇိုရန်ရဲ့အဲ့ဒီတိဆောက်ရေးစီမံကိန်းက2030ပြည့်နှစ်ကစတင်ခဲ့တာဖြစ်ပေမဲ့လုံငန်းဆိုင်ရာပြဿနာတွေကြောင့်အချင်းချင်းနှောင့်နှေးနေကြရကြောင်းတိဆောက်ရေးကာလအတွင်းကိုဗစ် -19 ကူးစက်မှုကြောင့်လုပ်ငန်းတွေနှောင့်နှေးကြရကြောင်းအဲ့ဒီစီမံကိန်းကိုဒီနှစ်ဇွန်လမှာအပြည့်အစုံမှာဖြစ်ကြောင်းမီဇိုရန်ပြည်နယ်ဥချုပ်ရေးမှူးကပြောဆိုပါတယ်ခင်ဗျာ။